ဟုတ်ကဲ့ပါရှင်လာမယ့်2014ခုနှစ်အတွင်းကျင်းပဖို့ရည်ရွယ်ထားရတယ်။နိုင်ငံရေးဆွေးနွေးပွဲတွေရဲ့အကြိုတွေ့ဆုံမှုအဖြစ်ပြည်တွင်းမှာရှိတဲ့နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်ပရှေ့ဆိုင်လူမှုရေးအသင်းအဖွဲ့တွေဟာထိုင်းနိုင်ငံရှင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။မြန်မာငင်းချင်းရေးနဲ့ပြည်လက်ထူထောင်ရေးဗဟိုဌာနမြန်မာပြည်စင်တာရဲ့ဦးဆောင်မှုနဲ့ပြုလုပ်မဲ့အဲ့ဒီဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဆွေးနွေးပွဲတရောက်မဲ့အရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်မှာထွေထွေအတွင်းရေးမှူးဦးစညွန့်လင်ကအခုလိုပြောပါတယ်။
ကျွန်တော်ထင်တာကကျွန်တော်တို့အနေနဲ့ကတော့စိတ်မစိမ်းကားဘူးသို့တော်လည်းပဲတခြားပါတီတွေကတော့အဲ့ဒီလက်နက်ကိုင်အဖွဲ့တွေနဲ့နည်းနည်းအဝင်ထွက်မရှိဘူးပေါ့နော်စိတ်နည်းနည်းစိမ်းနေပေါ့အဲ့ဒါတွေးပြီးတာပါပဲနောက်ကျရင်သူတို့အဆိုရဆိုရင်ဘယ်လောက်ပါတနာတွေစူးနေဖို့စူးနေဖက်တွေဖြစ်လာမယ်ဆိုတဲ့အခါကျတော့အခုလည်းကြူပြီးတော့တွေးထားဖို့ပေါ့အဓိကကတော့ဒီလုံးကျုပ်အပြစ်ခတ်ရစဲရေးလက်မှတ်ထိုးပွဲဖြစ်မြောက်ဖို့ပေါ့အဲ့ဒါပဲဖြစ်ပေါ်များပါတယ
်ဒါကတော့ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကထွေထွေတွင်းရင်မှုစညွန့်လင်ပြောခဲ့ပါနှစ်ရကြာပြုလုပ်မဲ့အဒီဆွေးနွေးပွဲတွေမှာတက်ရောက်လာမဲ့အဖွဲ့တွေအလုံးတစ်ပြိုင်တည်းတွေ့ဆုံဆွေးနွေးတာမျိုးပြုလုပ်မှာမဟုတ်ပဲတဖွဲ့ချင်းစီအလိုက်တွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်လာသူတွေကပြောပါတယ်ဆွေးနွေးပွဲအစီအစဉ်တွေနဲ့ပတ်သက်လို့ UNFC ညွှန်ပြသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှာထွန်းထွန်းတွင်ရင်မှုဦးနိုင်ဟန်သာကလို့ပြောပါတယ်
ကျွန်တော်တို့ UNFC နဲ့တွေ့တာကတော့ season တစ်ခုနောက်တစ်ခုကတော့ RCSS တို့ WGEZ တို့ WLB တို့အဲ့ဒါတွေနဲ့လည်းထပ်တွေ့မှာပါဒါတို့ season ရလေ
ဒါကတော့ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှာထွေထွေတွင်ရင်မှုဦးနိုင်ဟန်သာပြောခဲ့တာပါရှင်းမိုင်မှာပြုလုပ်မယ်ဆွေးနွေးပွဲတွေမှာမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေစူးပေါင်းဖြေရှင်းပေးဖို့အပါအဝင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်းတက်ရောက်လာတဲ့သူတွေရဲ့သဘောထားအမြင်တွေကိုဆွေးနွေးကြပွဲရှိနေပါတယ်ပြည်တွင်းကနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလူမှုရေးအသင်းအဖွဲ့တွေတွေ့ဆုံဆွေးနွေးကြမယ်ဒီဆွေးနွေးပွဲဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ဖို့အရေးပါတယ်လို့ဦးနိုင်ဟန်သာပြောပါတယ်
ခုလိုတွေ့ဆုံရခြင်းအဖြစ်ပေါ့ဗျာကျွန်တော်တို့နိုင်ငံဒီအမြန်အေးချမ်းဖို့လူတို့တွေလူလာနေတဲ့ဆန္ဒတွေနဲ့ကန့်ညီအောင်ကျွန်တော်ဖော်ဘယ်လိုဖော်ဆောင်မလဲဆိုတဲ့နေရာမှာတော့ဒီအဓိကကျတဲ့ဒီ2008ဖွဲ့စည်းပုံကိုဘယ်လိုပြင်ဆင်မလဲပေါ့ဗျာနော်ဟောအဲ့ဒါလိုတော့ညှိနှိုင်းပြီးတော့ဖြေရှားကြဖို့ဆိုတဲ့နေရာမှာတော့အထောက်အကူဖြစ်လိမ့်မယ်လို့တော့မြင်နေကြ
ဒါကလည်း UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကအထွေထွေတွင်ရင်မှုဦးနိုင်ဟန်သာပြောခဲ့တာပါရှင်းမိုင်မှာပြုလုပ်မဲ့ဒီဆွေးနွေးပွဲတွေNLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်မျိုးသားဒီမိုကရေစီအင်အားစု NDF ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရှန်တိုင်းသားများဒီမိုကရက်တစ်ပါတီစတဲ့နိုင်ငံရေးပါတီတွေအပါအဝင်ပြည်တွင်းကနိုင်ငံရေးပါတီ17ပါတီကတာဝန်ရှိသူတွေတက်ရောက်ဆွေးနွေးမှာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စုပေါင်းဖွဲ့စည်းထားတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ ABSDF ကြောင်းသားတမတော်အရှမ်းပြည်တမတော်တောင်ပိုင်း RCSS SSA တို့ကလက်ခံတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဒါအပြင်ထိုင်းနိုင်ငံရှေ့ဆိုင်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရှမ်းမျိုးသမီးများလှုပ်ရှားမှုကွန်ရက် SWAN စတဲ့လူမှုရေးအသင်းအဖွဲ့တွေကလည်းခုလိုတွေ့ဆုံဆွေးနွေးမှုတွေမှာပါဝင်ဆွေးနွေးကြမှာဖြစ်တယ်လို့သိရပါတယ်ရှင်